ကျမအဆုမမရှင်ရခိုင်မှာလက်နဲ့ကြီးကြီးကြလို့လူမမဲကလေးငယ်တွေကအသက်အမြဲဆိုးရိမ်နေရတဲ့အတွက်တိုက်ပွဲတွေအမြန်ဆုံးရပ်တန့်ပေးဖို့ရခိုင်လူတော်ကိုယ်စားလှယ်တွေနဲ့ကုညီကယ်ဆယ်ပေးနေသူတွေကတောင်းဆိုတဲ့သတင်းကိုတင်ပြပေးကြပါမယ်။ရခိုင်လက်နက်ကိုင်တပ်အေအေနဲ့မြန်မာဆိုရတပ်တို့ကြားစစ်ရေးတင်းမာနေတဲ့အချိန်မှာပဲရခိုင်ပြည်နယ်ရသေးတော်မြို့နယ်မယူကန်းအောင်စီကုန်းကျေးရွာမှာတောက်ကြနေနေလေကကျေးရွာတွေကိုလက်နက်ကြီးကြီးကြလို့နေထဲမှာ TV ကြည့်နေတဲ့ကလေးငယ်တို့ထိခိုက်ဒဏ်ရာရပြီးအခြေအနေကစိုးရိမ်ရတဲ့အတွက်ဇေဒီပြည်တိုက်နယ်စေယုံကနေတဆင့်စစ်တွေစေယုံမှာအရေးပေါ်စေကူတာမှုခံယူနေရပါတယ်လို့ရသေးတော်မြို့နယ် ANP ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပြပါတယ်
ရတက်ကနေလက်နက်ကြီးပြလိုက်တဲ့အတွက်ဒီတက်ခဏနေရှိတဲ့ခရင်ငယ်စီမှာကြားလာပါတယ်သူမင်းသားတွေကလည်းကျွန်မကိုဖုံးဆဲအကြောင်းကြားလာတာရှိပါတယ်အဲ့တော့ပထမတော့သူတို့ CD ပြင်ဆေးရုံမှာတက်ရောက်ကူတာပါတယ်အခုတော့ကြောကုန်းကိုဖက်တော်တဲ့ဒံရကပြင်းတဲ့အတွက်တော့စစ်တဲ့ဆေးရုံကိုပို့ထားတယ်ဆိုတာကိုတော့သိရပါတယ်ဒီနှစ်ဦးနှစ်ဖက်တိုက်ပွဲဖြစ်နေတဲ့ကြားထဲမှာမြေစာပင်ဖြစ်နေတဲ့ပြည်သူတွေရဲ့နော်ဒုက္ခတွေကအိုးပိုများလာတာကိုလည်းကျွန်တော်တို့တွေးနေရပါတယ်အဲ့တော့ COVID-19 ရောဂါဖြစ်နေတဲ့အချိန်မှာနှစ်ဦးနှစ်ဖက်တိုက်ပွဲတွေတော့ရပ်ဖို့လိုပါတယ်အဲ့လိုမျိုးလက်နက်တွေကိုလည်းရန်ပန်ပြီးတော့မပြစ်ဖို့လည်းလိုအပ်ပါတယ်အခုကကိုအိမ်ကိုရာမှာနေပြီးတော့နော်ဒီကလေးဆိုတဲ့ဆုံးနေကြတယ်အဲ့လိုမျိုးတချို့ဆိုတဲ့မိသားစုတွေကကိုအိမ်မှာကိုထမင်းရှင်းနေတဲ့အချိန်မှာလက်နက်ကြီးတွေကြားလာတဲ့အကြောင်းကပေးတဲ့ဒီပြည်သူတွေရှိတဲ့နေပုံမှာဆိုရင်ကြောင်းဆရာမှပါမိပေးတယ်နော်ဒါပေမဲ့ဒီနေ့အချိန်ထိပြည်ထောင်စုအစိုးရကတော့လကောက်ပြည်နေအစိုးရကလည်းအတူတူပါပဲနော်ဒီနေ့အချိန်ထိတာဝန်ယူမှုတာဝန်ခံမှုတော့အင်မတန်အားနေတယ်ဆိုတဲ့အကြောင်းကိုလည်းပြောချင်ပါတယ
်အခုလိုမျိုးရသေးတော်ကလူမမဲကလေးငယ်လေးထိခိုက်ဒဏ်ရာရတဲ့အထိဖြစ်ရတဲ့အတွက်ဒေသခံပြည်သူတွေထိခိုက်မှုမဖြစ်အောင်အပြစ်ရက်ဆေးရကြဖို့လိုတယ်လို့လည်းစစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းသားမျိုးနွယ်များစီယုံ IC ရဲ့အတွေ့အမှုကိုစောစောထုံးကပြောပါတယ်
ကိုဗစ်ဒုတိယလိုင်းကဒီရောဂါကူးစက်မှုမြင့်တင်နေတဲ့အချိန်ကာလပေါ့နော်တနိုင်ငံလုံးမှာလည်းတော်တော်များကူးစက်လာတဲ့အချိန်ဒီမှာလည်းရှိနေတာပေါ့အဲ့ဒီကာလမျိုးမှာတိုက်ပွဲတွေတော်တော်စီအဆိုင်ထားမှဖြစ်နေကြဒီလက်ပတ်တွေကစီးရဲထွန်းမှုတွေစီးရဲလှထမှုတွေမလို့ပို့ပေါ်ပါတယ်ဒီဖြစ်နေချင်းရှိတဲ့နေရာတွေကိုရင်းသက်ပိတ်လိုက်တဲ့အခါမှာအခုလိုပဲရန်သက်ပြည်သူတွေသူတို့ကလေးငယ်တွေတည်ကျင်းတင်အားလေးဟာတွေများလာတာပေါ့လေအစောပိုင်းကလေးပဲတနေ့တက်ပြီးတော့မှသူတွေထုံးဖို့ပြောကြဖို့လိုပါလေကြာ
လက်ရှိတိုက်ပွဲကြောင့်အသက်ဘေးကနေဆိုရင်လို့စစ်ဘေးကနေလွတ်အောင်ပြေးနေကြရတဲ့ဒေသခံပြည်သူစစ်ပြေးဒုက္ခတွေပေါင်းတသိန်းဝန်းကျင်အထိဖြစ်နေပြီဖြစ်လို့သူတို့အတွက်စားဝတ်နေရေးနဲ့လုံခြုံရေးဟာစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်လာနေတယ်လို့ကိုစောစောထုံးကပြောပါတယ
်အရင်တော့ကတော့ကျွန်တော်တသိန်းကျော်တော့ရှိမယ်လို့တုံ့တက်ပါလေကြာဒီမိချောင်းတွေရဲ့အခြေအနေကကျွန်တော်ဩဂတ်လမှာအခုပဲဒီလုံးဝမရောက်ဘူးဆိုပြီးတော့မှတစ်ခက်တော်များပြောကြပါလေကြာဒီကိုဗစ်ကာလမှာဒီတော့လာခဲ့တဲ့မှုလေးရှိတယ်ကိုကြီးကိုလေးမှုလေးပြတော့တော့တယ်ဒီတချို့စီးပွားရောက်ခဲ့တယ်ဆိုရင်လောတော့ပုံစံမျိုးချပြီးတော့နေရတယ်အာစားရေးတောင်းရေးဘက်ကလူရွှေကအများကြီးရှိတာတယ်အဆိုးဆုံးအခြေအနေတော့မပြောပြရပါနဲ့ဒီစားရေးတောင်းရေးနဲ့နေထိုင်ဘက်မှာအရင်ကခုခေတ်တွေ့နေပါတယ်အဲနောက်တစ်ခုကကြတော့ဒီကျင့်မာရေးသတ္တနာပေါ့နော်ကိုကိုတော့တာမှုကဲတဲ့ခါကြတော့စီးုံစီးကဲမှာလေကိုပင်းနဲ့လှုပ်ရှုပ်နေကြတဲ့ခါမှာဒီကျင့်မာရေးတချို့မှုရရှိဖို့တကားလေးပဲအရင်ကချိန်မှတ်တဲ့ပြဿနာတွေဖြစ်နေပါတယ်က
အခုလိုမျိုးလွတ်တော်ကိုယ်စားလှယ်တွေနဲ့အရက်ဖက်အဖွဲ့တွေဘက်ကစိုးရိမ်မှုတွေမြင့်တက်လာပြီးတိုက်ပွဲတွေရပ်ဖို့တောင်းဆိုနေချိန်မှာပဲရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောင်ဝါကဒေသခံအရသာပြည်သူလူထုတင်ဆုံးတန်ရာထိခိုက်မှုတွေများလာတဲ့အပြင်ကမ္ဘာကရောဂါ COVID-19 ရဲ့စိုးရိမ်စရာအခြေအနေတွေကြောင့်တပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အစည်းတို့ကြားတိုက်ခိုက်နေကြတာတွေချက်ချင်းရပ်ဆိုင်မှုအမေရိကန်ပြည်ထောင်စုအပါအဝင်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံ၈နိုင်ငံကစက်တင်ဘာလ17ရက်နေ့ရက်စွဲနဲ့ပူးတွဲကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်ရှင်ကျွန်မစုမော်မှာ